ထိုင်းနိုင်ငံခန်းခရာချန်တစ်တော်ကြီးကိုကမ္ဘာအမွေအနှစ်ဖြစ် UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကစီရင်သွင်းလိုက်ပြီးမယ်လေကုလသမဂ္ဂရဲ့ကျွမ်းကျင်သူတွေကတော့အဲ့ဒီဒေတာရင်းကတိုင်းရင်းဒေတာခံတွေအပေါ်လူခွင့်ရေးချိုးဖောက်မှုဖြစ်လာနိုင်ကြောင်းသတိပေးထားပါတယ်ထိုင်းနိုင်ငံအနောက်ပိုင်းမှာတည်ရှိတဲ့ခန်းခရာချန်တစ်တော်ကြီးကိုကမ္ဘာအမွေအနှစ်စီရင်သွင်းကြောင်း UNESCO ကတနင်္လာနေ့မှာကြေညာထားမှာဒီတစ်တော်ကြီးမှာဆိုရင်မျိုးသုံးပြောက်ွယ်လူဖြစ်နေတဲ့မိချောင်းတွေအပါအဝင်ဇီဝမျိုးစုံမျိုးကွဲကြွဝကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီတစ်တော်ဒေသကြီးမှာတိုင်းရင်းကရင်တိုင်းရင်းပြည်သူတွေနေထိုင်နေကြတာဖြစ်ပြီးသူတို့ကိုနေထိုင်ရာဒေသတွေကနေမောင်းထုတ်ဖို့ထိုင်းစိုးရကအကြမ်းဖက်နှိပ်စက်ဆောင်ရွက်တယ်ဆိုပြီးအစဉ်အဆက်ဆွဆွဲပြောဆိုထားတာဖြစ်ပါတယ်။ခန်းခရာချန်တစ်တော်ကြီးကိုကမ္ဘာအမွေအနှစ်စီးရင်ဝင်ရေးအတွက်ထိုင်းဘက်ကနှစ်နဲ့ချီလှုံ့ဆော်ဆောင်ရွက်နေတာဖြစ်ပြီးအခု UNESCO ရဲ့ဆုံးဖြတ်ချက်ကိုလည်းထိုင်းဝန်ကြီးချုပ်ပရာယူချန်ဦးချာကဂုဏ်ပြုပြောဆိုခဲ့ပါတယ်